တိုင်းတိုင်းပလဲမြို့နယ်ညောင်ကုန်းကျေးရွာနဲ့ချင်းပြစ်ကျေးရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်တန်ခါတော်တပားပါဝင်ရဲသား10ဦးသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာတာတွေရှိခဲ့ပါတယ်စစ်တပ်ဝင်ရောက်စီးနှင်းခဲ့တဲ့တိုက်ခိုက်ခဲ့တဲ့သခိုင်းမြို့နယ်ထဲမှာလည်းသေဆုံးနေတဲ့ရုပ်လောင်းတစ်လောင်းထပ်တွေ့ခဲ့ရပြီးသေဆုံးသူ19ဦးထိရှိလာပါပြီသခိုင်းတိုင်းကအခြေအနေတွေကိုကိုစော်မိုးကျော်ကပြောပြမှာပါ
စကိုင်းတိုင်းပလဲမြို့နယ်တောင်ဘက်နှမိုင်အကွာမှာရှိတဲ့ညောင်ကုန်းရွာဖုန်ကြီးကျောင်းကိုဇွန်လ28ရက်နေ့ညနေ3နာရီကျော်အချိန်မှာစစ်တပ်ကလေကျောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်တန်ဃာတော်တပါအမျိုးသမီး2ဦးနဲ့အမျိုးသား9ဦးသေဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ညောင်ကုန်းရွာအရှိတ်ဘက်မှာရှိတဲ့ဖုန်ကြီးကျောင်းကိုဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးဖုန်ကြီးကျောင်းအနောက်ဘက်မှာရှိတဲ့နေအိမ်တွေကိုပါထိမှန်ခဲ့တဲ့အတွက်နေအိမ်တွေမီးလောင်ပျက်စီးခဲ့ပြီးအရသားတွေသေဆုံးခဲ့တာလို့မြေပြင်မှာရှာဖွေကယ်ဆယ်ရေးလှုပ်ဆောင်နေတဲ့တခင်တောင်းညိုအဖွဲ့တာဝန်ရှိသူတဦးကပြောပါတယ်
။ဖုံးကြောင်ပြစ်မဲ့ထားပြီးပြစ်သွားတယ်ကနေစလုံးထက်မနည်းဆုံးရှုံးမှုတွေရှိခဲ့တယ်ဗျ။အဲလက်တော့သေဆုံးမှုက10ဦးရှိသွားပြီကကျွန်တော်ဒီနေ့ခုမှကျွန်တော်ဒါအလောင်းလေးရှာတွေ့တာကထက်ရလာတယ်။မျိုးသမီး2လောင်းတွေ့တယ်ကကျွန်တော်တို့အဲပြီးကျွန်တော်တို့ယောက်ျားလေးတွေပေါ့အသက်ငယ်ပိုင်းပေါ့အသက်ငယ်ငယ်နဲ့ဒီအသက်လက်တွေပေါ့အဲ့တော့လက်ပိုင်းတော့ကြောက်တယ်ဗျာအဲ့တော့တော်များတယ်ဗျာပါသွားတာတော်များတယ်တန်ရတာဒီတော့ပေါ့ကျွန်တော်တို့ရှာဖွေရေးရမပြီးသေးဘူးဗျာတော်တော်ကျောင်းဆောင်တစ်ဆောင်လုံးနဲ့တော်တော်ပျက်စီးသွားတယ်တိမ်ကျောင်းရယ်ကျွန်တော်စွန်းစားကျောင်းရယ်တော်တော်လေးကိုဒီဖျားဌာပနာတွေလည်းဟိုတော်တော်ပျက်စီးသွားတယ်ဒီဂေဒီရောပေါ့ဟိုတော်တော်များကိုပျက်စီးသွားတယ်ဗျာ
လင်းဟာပထမအကြိမ်ရွာအရှိပိုင်းကဘုံကြီးကျောင်းဝင်းအတွင်းကိုဘုံကျဲတိုက်ခတ်ခဲ့တာဖြစ်ပြီးဒုတိယအကြိမ်ပြောင်းဝဲလာတဲ့အချိန်မှာဘုံကြီးကျောင်းအနောက်မှာရှိတဲ့နေအိမ်ပေါ်ကိုဘုံကျဲခဲ့တာလို့ဒေသခံတွေကပြောပါတယ်။နေအိမ်တွေထိမှန်ခဲ့တာကြောင့်မီးလောင်ပြီးအထဲမှာရှိတဲ့အရသားတွေလည်းဘုံစမှန်ကတချို့မှာမီးလောင်ဒဏ်ရာတွေနဲ့သေဆုံးခဲ့ရတာလို့ပြောပါတယ်။လက်ရှိအချိန်မှာဒဏ်ရာရသူတွေကိုဆေးကုသပေးနေပြီးပျောက်ဆုံးနေတဲ့ကလေးငယ်တွေလည်းရှိတယ်လို့မျက်မြင်သက်သေတွေကပြောဆိုပါတယ်။ညောင်ကုန်းကျေးရွာကိုလေကြောင်းကတိုက်ခတ်ခဲ့ပြီးနောက်ပလဲမြို့နယ်တဲကချင်းပစ်ကျေးရွာကိုလည်းလေကြောင်းကနေပစ်ခတ်ခဲ့လို့အရသားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီလေကြောင်းတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။စကိုင်းတိုင်းတကပဲစကိုင်းမျိုးနယ်တဲကဒေသခံကာကွယ်ရေးတပ်စခန်းတစ်ခုကိုစစ်တပ်ကဇွန်လ25ရက်နေ့ကမနေ့ပိုင်းမှာဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပြီးအရသား3ဦးအပါအဝင်ကာကွယ်ရေးတပ်ဖွဲ့ဝင်15ဦးသေဆုံးခဲ့ပါတယ်။ဇွန်လ28ရက်မနေ့ပိုင်းမှာတော့နောက်ထပ်သေဆုံးနေတဲ့ကာကွယ်ရေးတပ်ဖွဲ့ဝင်2ဦးရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့ရတယ်လို့စကိုင်းခရိုင်တာဝန်ရှိသူတဦးကပြောပါတယ်။ဟု
တ်တယ်ဟုတ်တယ်ဆန့်ပြီးမှာဒီရေကိုရေကိုအလောင်း2လောင်းမှ1လောင်းထက်တည်းတာ15ယောက်ကြားတယ်15ယောက်ကြားတယ်ဆန့်တယ်ဟုတ်တယ်အရင်ကမကြည့်ဘူးဒီမှာကြံပြီ
းကြောက်ဆုံးနေတဲ့ဒေသခံတချို့လည်းရှိနေပြီးနှစ်ရက်ကြာတဲ့အထိအဆက်အသွယ်မရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်စစ်တပ်ကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာကြောင့်လက်ရှိအချိန်အထိကာဝေးတပ်ဖွဲ့ဝင်16ဦးနဲ့အရသား3ဦးသေဆုံးသူစုစုပေါင်း19ဦးရှိနေပြီဖြစ်ပါတယ်စကိုင်းမြို့နယ်ထဲမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့အချိန်ကစလို့အခုအချိန်ထိနှစ်နှစ်ကျော်ကာလအတွင်းနေအိမ်9000နီးပါးမီးလောင်ကျွမ်းခဲ့ပြီးအရသားနဲ့ကာကွယ်ရေးတပ်ဖွဲ့ဝင်100ကျော်အသက်ဆုံးရှုံးခဲ့ရတယ်လို့မြေပြင်စီးရင်ပြည်စုထားသူတွေကပြောဆိုပါတယ်